ယူကလီးယားလက်နက်အစီအစဉ်တွေကိုရန်ပုံငွေတန်ဖိုးပေးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမကြာသေးခင်ကစာတစောင်းရေးသားပေးပို့ခဲ့တယ်လို့အင်ဂျီရောအမျိုးသားလူညုံရေးကောင်စီအာရှရေးရအကြီးအကဲညွှန်ကြားမှုမက်ဘော်တင်ကာကပြောကြားလိုက်ပါတယ်ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့ညွှန်ကြားမှုမက်ဘော်တင်ကာရဲ့မီဒီယာသကဝိုင်းဆွေးနွေးပွဲကိုတက်ရောက်သတင်းယူခဲ့တဲ့ဒေါကင်ဆိုးဝင်းကပြောပြမှာပါ
ကောင်းပါပြီရှင်မြန်မာနိုင်ငံကိုတုံးရကြခီးရောက်ရှိနေတဲ့အင်ဂျီရောမျိုးသားလူကြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ဘော်တင်ရှာကတမန်တော်ဒေါ်နယ်ထရမ့်ကနေနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်စီကိုမကြခင်ကစာတစောင်ပေးပို့ခဲ့တယ်လို့အခုလိုပြောဆိုလိုက်ပါတယ
် President Trump wrote a letter not long ago in recent weeks to state counselor Aung San Suu Kyi
သမ္မတထရမ့်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံကိုတိတ်မကြသေးတဲ့သတင်းပတ်တွေအတွင်းကစာတစောင်ရေးသားပေးပို့ခဲ့ပါတယ်။နောက်ကိုရီးယားအာဏာရှင်ဆိုရနဲ့နျူကလ ියා လက်နက်အစီအစဉ်တွေအတွက်ရန်ပုံငွေပံ့ပိုးနေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေနှင်ထုတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းစာရေးသားခဲ့တာပါ။သမ္မတထရမ့်အစိုးရတက်လာကလေးကနောက်ကိုရီးယားပေါ်ရက်တည်ခဲ့တဲ့စီးပွားရေးအရာဖိအားပေးတဲ့မူဝါဒကမပြောင်းလဲသေးပါဘူး။ဒီကမ္ဘာလုံးရဲ့ရက်တည်ချက်ကလည်းဒီအတိုင်းပဲဖြစ်ပါတယ်။တရုတ်သမ္မတလုံးဂျွန်ဝင်းကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအမေရိကန်ပါဝင်မဟာမိတ်တွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနောက်ကိုရီးယားပေါ်မှာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါလေ
။မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကမျက်ခြေမပြတ်စောင့်ကြည့်နေခဲ့ပြီးတော့စစ်ရေးအရာဆက်ဆံရေးကိုစိုးရိမ်မကင်းဖြစ်ရကြောင်းအလင်းသိတဲ့အခါတိုင်းထောက်ပြပြောဆိုခဲ့တာဖြစ်ပါလေ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအပြီးဆက်ဆံရေးတိုးတက်လာတာနဲ့အမျှမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးအပေါ်အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်နဲ့ပတ်သက်လို့ VOA ရဲ့အမေကိုအင်ဂျီရောမျိုးသားလူကြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပေါ်တင်ဂျာကရှင်းပြသွားတာဖြစ်ပါလေ။မြန်မာပြည်ရဲ့ပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကနေထွက်ခွာသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ပဲရခိုင်ဒေသခံတိုင်းရင်းသားတွေကိုလည်းညံ့ညတ်တာအကူအညီပေးနေပါကြောင်းလည်းမက်ပေါ်တင်ဂျာကပြောဆိုသွားပါတယ်။
The Rakhine crisis in particular has created an enormous humanitarian crisis that poses challenges for the entire neighborhood, not just Myanmar.
အခုသဖြင့်ရခိုင်ကျက်တဲ့ဟာအယာမလူမှုရေးအကျက်တဲ့ဖြစ်ပြီးတော့မြန်မာနိုင်ငံတည်းမဟုတ်ဘဲနဲ့အိမ်မီချင်းနိုင်ငံတွေအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲဖြစ်ပါလေ။မြန်မာနိုင်ငံရဲ့ပုံရိပ်ကိုလည်းတိတ်ပြီးတော့ထိခိုက်နေနာသေးပါလေ။မြန်မာနိုင်ငံမျိုးမှန်းနေတဲ့ဒီမိုကရေစီညီမှန်းချက်ကိုလည်းအဟန့်တာဖြစ်စေပါလေ။ဒီရခိုင်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့အမြဲထောက်ပြပြောဆိုနေတဲ့အချိန်ထဲမှာပဲမိတ်ဆွေနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေပြည်လဲအောင်အကူအညီပေးဖို့ကိုလည်းတာဝန်ခံထားရလဲဖြစ်ပါလေ။စည်ရဲမွေးတည်မှုနဲ့ခွဲခြားဆက်ဆံမှုတွေကိုရခိုင်ပြည်နယ်အတွင်းနေထိုင်သူလူကြီးအားလုံးခံစားနေကြရတာကိုကျွန်တော်တို့အတိအမှတ်ပြုပါတယ်။ဒါကြောင့်ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအကူအညီတွေကိုရခိုင်ပြည်နယ်ကလူထုအားလုံးအတွက်တာဝန်ညီမျှပေးနေတာဖြစ်ပါလေ။အိုးအိမ်ဆွန့်ခွာခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တည်းမဟုတ်ဘဲနဲ့ကျန်တဲ့တိုင်းရင်းသားတွေအတွက်ပါပံ့ပိုးကူညီနေပါလေ။
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလို့လက်မခံပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်လူမှုအတိုင်းအဝန်းကိုအခြားဒေသခံတိုင်းရင်းသားတွေနီးတူလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းပြီးအကူအညီတွေပေးဖို့လည်းသဘောတူထားပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နောက်ထပ်ပိတ်ဆို့မှုတွေလုပ်တာထက်ထိတွေ့ဆက်ဆံခြင်းဖြင့်ဒီမိုကရေစီအတွင်ကူးပြောင်းရေးမှာခင်းရောက်နိုင်တယ်လို့ယူဆတဲ့အကြောင်းမက်ပေါ်တင်ဂျာကပြောပါတယ်။
Engaging the government here in a productive way
အလုပ်ဖြစ်မဲ့နီလာနဲ့မြန်မာအစိုးရကိုတိကျဆက်ဆံသွားမှာဖြစ်ပါလေဖြစ်တတ်ခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မှန်ကန်တဲ့လမ်းကြောင်းကနေတရားနာတော့ဆိုတာကိုင်တွင်နိုင်ရေးအကူအညီပေးသွားမှာပါအစိုးရအနေနဲ့စီးပွားရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေဆက်ပြီးတော့ကြိုးပမ်းအားထုတ်ဖို့နောက်ပြီးတော့ရှင်းရှင်းမှလူနည်းစုတွေအပေါ်လေးစားမှုပြသနိုင်ဖို့တိုက်တွန်းအားပေးမှာဖြစ်တယ်လို့မြန်မာလူများစုရဲ့အကျိုးစီးပွားအတွက်လည်းအများကြီးထောက်ကူပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ထွန်းဖို့စမ်းသပ်ချက်တစ်ရက်ကတော့တရားနာရေးနဲ့လူနည်းစုရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မလားဆိုတာပါပဲ
။အင်ဂျီရောမျိုးသားလူကြုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပူတင်ဂျာဟာတမရထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲအပြီးစင်ကာပူနိုင်ငံကနေအာရှခီးစဉ်ရဲ့ပထမဆုံးအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့တာပါ။မက်ပူတင်ဂျာဟာနိုင်ငံတော်တန်တင်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးစိန်ဝင်းနောက်ထွက်တော်ဥက္ကဋ္ဌရေးနဲ့မနက်ဖြန်နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့ဘာသာရေးခေါင်းဆောင်တွေလူထုအခြေပြုအဖွဲ့ကြီးခေါင်းဆောင်တွေနဲ့လူငယ်တွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်